အစိုးရရဲ့အမျိုးသားပြန်လည်တင်မြှောက်ရေးနဲ့ငြိမ်းချမ်းရေးဗဟုထာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဝက်တို့ဒီနေ့မူဆယ်မြို့မှာတွေ့ဆုံဆွေးနွေးရမှာတိကျတဲ့သဘောတူညီချက်မရခဲ့ပေမဲ့အပြည့်ရစေရေးအတွက်မေလအတွင်းမှာထပ်မံဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
အစိုးရရဲ့အမျိုးသားပြန်လည်တင်မြှောက်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့တို့ဟာမူဆယ်မြို့နေဆက်ကုန်းတိုင်းကြီးများအတင်းရုံးမှာဒီကနေ့မနက်၉နာရီကနေညနေ၁၂နာရီထိ၃နာရီကြာဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာ KIO ရဲ့အပြစ်ခတ်ရစေးရေးဆိုင်ရာအဆိုပြုချက်ကိုအဓိကဆွေးနွေးပြီးကြံဖွဲ့ရဲ့အဆိုပြုချက်တွေကိုလာမယ့်နေ့လအတွင်းမှာပြန်လည်တွေ့ဆုံဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြောင်းဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကပြောပါတယ်။
ကျွန်တော်တို့2019ဖေဖော်ဝါရီကအစိုးရရဲ့အပူပိုးတွေကိုကုမ္ပဏီပေးခဲ့တယ်။အဲကုမ္ပဏီပေးခဲ့တာကိုအခု29နှစ်မှာတော့ကျင်းဥပဒေပြန်ပို့လာလာရှိတယ်။အဲ့ဒီပုံမှာအခြေခံပြီးတော့ကျွန်တော်ဆွေးနွေးတယ်။ကျွန်တဲ့၃ဘွဲ့ရတော့ဒီနေ့ခမ်းမတယ်မှာသူတို့ရဲ့အစိုးရပြည့်စုံပြန်ပေးတယ်။ပတိကတော့သူတို့စုပြည့်စုံရှိသွားမှာပဲ။အဲကျွန်တော်တို့ကတော့ကျင်းဥရဲ့အကောင့်တော့ပို့ဖို့စီမှာတော့ဒီချက်တွေတော့ထက်တဲ့ဘီဝင်တဲ့ခဏကတော့သူလည်းပြန်တိုင်နေပြီအဲသူလည်းပြန်ပို့ပြီးမှလို့ပြောနေတယ်။ဒါတွေပြီးရင်မေလတတိယပတ်လောက်မှာတော့ကျွန်တော်တို့လက်ထက်ပြန်ပြီးတူဆုံနိုင်မှုတော့ပြောနေတာတော့
ဒီကနေ့ဆွေးနွေးပွဲမှာအစိုးရဘက်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့လိုလားပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကတော့ bilateral call နှစ်ဖက်အပြည့်ရသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့လိုလားခဲ့ကြပါတယ်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတပ်အိုက်ကျော်ကဒီနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ရင်းနှီးတော့ဒီဆွေးနွေးပွဲမှာတော့ဒီအစိုးရဘက်ကပြောတာတော့ DOC ပေါ့နော်။အဲကျွန်တော်လိဖတ်မှာပြောတာကတော့ဒီပိုင်လက်ဆယ်ပေါ့။ဒါမှဒီနေ့မှာတော့ဒီပိုင်လက်ဒီပိုင်လက်ဆယ်ကိုဆွေးနွေးလာတယ်။အဲကျွန်တော်ဘက်မှာလည်းဒီပိုင်လက်ဆယ်ကိုဆွေးနွေးလာတယ်။အဲဒါကတော့နှစ်ဖက်ရဲ့ဆွေးနွေးမှုတွေတို့တော့ဒီကူညီမှုတစ်ခုတော့ရှိလာတာပေါ့နော်။
မူဆယ်ဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်အဖွဲ့ကိုငြိမ်းချမ်းရေးကော်မရှင်ဒူဥက္ကဋ္ဌဦးသိန်းစောအတွင်းမှုဦးခင်စောဦးတို့ကဥဆောင်တက်ရောက်ပြီးမြောက်ပိုင်းမဟာမိတ်၄ဘွဲ့မှာ KIO KIA တချင်း MNDJP MNDAA ကိုကတ် PSLF TNLA တအံပလောင် ULAAA ရခိုင်ကိုယ်စားလှယ်အဖွဲ့တွေကိုတော့တက်ဆိုင်ရာအဖွဲ့ကြီးတွေရဲ့ထိပ်ပိုင်းခေါင်းဆောင်တွေကဦးဆောင်ပြီးတက်ရောက်ခဲ့ပါတယ်ဆွေးနွေးပွဲကျင်းပချိန်ဟာကျမတော်ကကြေညာထားတဲ့တချင်းနဲ့ရှမ်းပြည်နယ်ကစစ်တမ်းဌာနချုပ်နေလင်း၅ခုမှာအပြစ်ခတ်ရစေးရေးကြေညာထားတဲ့နောက်ဆုံး၄ရက်လည်းဖြစ်ပါတယ်။ကျမတော်ကအပြစ်ရကာလကိုရက်ထက်မှန်တိုးမတိုးကိုတော့ကျမတော်သတင်းမှန်ပြန်ကြားရေးကော်မတီရဲ့အတွင်းမှုဗိုလ်မှူးချုပ်စော်မင်းထွန်းကနေပြည်တော်မှာအခုလိုပြောဆိုထားပါတယ်
။ဒီဆွေးနွေးပွဲရလာကိုကြည့်။အရင်ကတည်းကဆွေးနွေးတယ်လို့ပြောရတာအပြစ်ခတ်ရဆောင်ထားတာကလုံလောက်တဲ့အချိန်တစ်ခုပဲ။အဘိမဆုံးချက်ကဒုတိယဆုံးချက်ကတော့ကျွန်တော်တို့ကဒီ extension ဆက်တိုးဖို့မတိုးဘူးဆိုတဲ့အိပ်ပါပြီ။ဟိုကျွန်တော်ထုတ်ပြန်ထားတဲ့အတိုင်းဒီဒလ30ရင်းနေမှာဒီနေ့မှာကျွန်တော်တို့ကြည့်ပါ။တတိယဆုံးချက်ကတော့ကျွန်တော်တို့ကဒီဒီမှာဆွေးနွေးနေရဟိုဆက်လက်ကိုကျွန်တော်တို့ကြည့်
တမောကငင်းချင်းဆွေးနွေးဖို့လေးလာတာအပြည့်ရထားတဲ့ကာလအတွင်းမှာတော့ရခိုင်ပြည်နယ်မှာအီအီနဲ့တိုက်ပွဲတွေပြင်းထန်ခဲ့သလိုရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတချင်းတအံပလောင်စတဲ့လက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီကာလအတွင်းမှာအနည်းဆုံးတိုက်ပွဲအကြိမ်50လောက်ဖြစ်ခဲ့ပါတယ်